မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒိုင်လီလိုင်းစီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လူခွင့်ရှူတောင်းလူခွင့်အမြင်နဲ့ပတ်သက်လို့မြန်မာနိုင်ငံမှာပြောင်းလဲမှုတစ်စုံတစ်ရာရှိပြီလားဆိုတာပါမြန်မာနိုင်ငံဟာစစ်ဆူရလက်ထက်တစ်လျှောက်လုံးမှာလူခွင့်အခြေအနေနဲ့ပတ်သက်ပြီးတော့ဒီကုလသမဂ္ဂနဲ့နိုင်ငံတကာမျက်နှာစာတွေမှာစူးစူးဝဝဝေဖန်ပြစ်တင်တာတွေခံခဲ့ရဘူးပါတယ်အခုဒီရွေးကောက်ပွဲနဲ့တက်လာတဲ့ NLD အယက်သားအစိုးရလက်ထက်မှာဆိုရင်လေလူခွင့်ကိစ္စဟာတကြော့ပြန်ပြီးတော့လူပြောများစရာဖြစ်လာတာမို့လို့အခုဒီကျင်းပနေတဲ့ကုလသမဂ္ဂထူထူညီလာခံတတိယကော်မတီမှာမကြခင်ဆွေးနွေးဆုံးဖြတ်ချက်တွေချစရာရှိနေပါတယ်။လူခွင့်နဲ့ပတ်သက်လို့တစ်ချိန်လုံးပြောဆိုလာခဲ့ကြသူတွေကအခုအစိုးရအာဏာယူလာတဲ့အချိန်မှာလူခွင့်အပေါ်မှာအမြင်ပြောင်းသွားသလားဒါမှမဟုတ်အယက်သားအစိုးရရဲ့လုပ်ပိုင်ခွင့်ပဲနင်းနေလို့လားဒါကိုကျွန်တော်တို့သုံးသပ်ဆွေးနွေးသွားမှာဖြစ်ပါတယ်။ပြည်နိုင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့equality မြန်မာညီမျှချင်းမြန်မာကအမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းဖြစ်ပါတယ်ဦးအောင်မျိုးမင်းဟာဆိုလို့ရှိရင်1988လှုပ်ရှားမှုတွေကပါလာခဲ့သူဖြစ်ပြီးတော့လူခွင့်လှုပ်ရှားမှုနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာဦးဆောင်တက်ကြွလှုပ်ရှားသူတူဖြစ်ပါတယ်နောက်တူကလည်းလာတူပါပဲလူခွင့်နဲ့ပတ်သက်လို့ဦးဆောင်တက်ကြွလှုပ်ရှားသူလူငယ်မျိုးသမီးခေါင်းဆောင်တူဖြစ်ပါတယ် Action Committee for Democracy and Development ကမတ်တင်စာရှင်းလင်းရေးဖြစ်ပါတယ်နှစ်ဦးစလုံးလီလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးဦးအောင်မျိုးမင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကော်မျိုးမင်းကြားလားမသိခင်ဗျာ Hello ဟုတ်ကဲ့ကော်မူမင်ခုနကကျွန်တော်ပြောသွားသလိုပါပဲပြောရမယ်ဆိုရင်လက်ရှိအာဏာရနေတဲ့ NLD အစိုးရတွေပဲဖြစ်ဖြစ်လွှတ်တော်အမတ်တွေပဲဖြစ်ဖြစ်အတော်များများကတစ်ချိန်လုံးက1988လှုပ်ရှားမှုကနေပြီးတော့ဖျက်ဆီးခဲ့ကြတယ်လူခွင့်ရေးဒီမိုကရေစီရေးကိုတစ်ချိန်လုံးတောက်လျှောက်ပြောဆိုလာကြတဲ့သူတွေဖြစ်ပါတယ်ဒါပေမဲ့အခုအချိန်ဒီမှာ NLD အစိုးရတက်လာတဲ့အချိန်မှာလူခွင့်နဲ့ပတ်သက်လို့တော်တော်လေးဝေဖန်ခံရတယ်ကြုံရပါပြီအဲ့တော့အခုတက်လာတဲ့အစိုးရအာဏာယူလာတဲ့အချိန်မှာလူခွင့်နဲ့ပတ်သက်ပြီးတော့အမြင်ပဲပြောင်းသွားကြတာလားဒါမှမဟုတ်သူတို့ရဲ့လုတ်ပိုင်ခွင့်ပဲဒီစစ်တပ်ကိုမကျော်လွန်နိုင်မဲနဲ့လုတ်ပိုင်ခွင့်နင်းနေလို့လားကော်မြူမင်းရဲ့သုံးသက်ချက်အရင်ဆုံးသိကြပါလေခင်ဗျ။ဟု
တ်ကဲ့နိုင်ငံတကာကတော့မြန်မာနိုင်ငံရဲ့လူခွင့်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂကပြောခဲ့တာအခုမှမဟုတ်ပါဘူး။1992ခုနှစ်ကကုလသမဂ္ဂအချုပ်အခြာမီလာခံမှာကျွန်တော်တို့မြန်မာနိုင်ငံနဲ့ပတ်သက်တဲ့သုံးချက်ချက်ချမှတ်ခဲ့တယ်လို့လူခွင့်ရေးကောင်စီမှလည်းသူစုံစမ်းစစ်ဆေးရရှိခန့်အပ်ပြီးတော့လှုပ်ဆောင်နေတာကျွန်တော်မြန်မာနိုင်ငံသက်တမ်းအစီအစဉ်ဖြစ်ပါတယ်။ဒါပေမဲ့အခုနောက်ပိုင်းမှာ NLD အစိုးရတက်လာတဲ့နောက်ပိုင်းမှာတော့လူခွေကိစ္စကိုအရင်ကတည်းကပုံမှုပဲနိုင်ငံတကာကပြောဆိုလာတွေ့ရတယ်။အဲဒီအချက်မှာကျွန်တော်နှစ်ချက်လောက်ကျွန်တော်ထုတ်ပြခြင်းပဲဗျ။တစ်ချက်ကတော့ဒီနိုင်ငံတကာကအရင်တော့စစ်အစိုးရလက်ထက်ကနေအယက်သားအစိုးရအထူးသဖြင့်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ဒီမိုကရေစီနည်းလမ်းအရနောက်တက်လာတဲ့အစိုးရရဲ့နောက်တကတကဘာလုံးကလေးစားရတဲ့အစိုးရတက်လာတဲ့အခါမှာအရင်တော့ကတည်းကလူခွင့်လေးကိုပုံမူပြီးတော့ကာကွယ်နိုင်မယ်ဆိုတော့ညှော်လင့်ချက်အရန်ကြီးခဲ့ကြတယ်ညှော်လင့်ချက်ရန်ထားခဲ့ကြတယ် break expectation ပေါ့ဒီအားကြောင့်မလို့ဒီလိုမျိုးကျွန်တော်တို့လက်ရှိအခြေအနေမှာမြေပြင်ချင်းချင်းကြည့်တဲ့အခါမှာကျွန်တော်တို့တိုင်းပြည်မှာဖြစ်နေတာကအချုပ်ချာကတသက်အာနာတသက်ဖြစ်နေတယ်ဒီလိုအစိုးရဆိုပြီးဖြစ်နေပြီမဲ့တကယ်တမ်းအာနာကိုကင်ဆယ်တဲ့နေရာမျိုးမှာဒီတက်မတော်ရဲ့ပါဝင်မှုအာနာကျွမ်းမှုမှုမကျော်လွှားနိုင်တဲ့အချိန်မှာအားမလို့အားမရဖြစ်လာတယ်ညှော်လင့်ခြင်းကနေအားမလို့အားမရဖြစ်လာတဲ့ခါမှာပုံမူပြီးတော့ပြင်ပြချက်တွေဖြစ်လာတယ်တခုကတစ်ဖက်မှာလည်းအရင်တုန်းကဆိုရလက်ချက်တုန်းကမြန်မာနိုင်ငံမှာဖြစ်ခဲ့တဲ့လူခွင့်ရေးကိစ္စတွေက human rights violation လူခွင့်ရေးချိုးဖောက်မှုတွေပြောပြီးမဲ့အခုနောက်ပိုင်းမှာသူတို့ရခိုင်ဒေသနဲ့တိုင်းရင်းသားဒေသတွေမှာဖြစ်လာတဲ့ကိစ္စတွေကိုလူခွင့်ရေးကြော်လွန်ပြီးတော့ internationalcrime လို့တော့သတ်မှတ်လာကြတဲ့အရာမျိုးဖြစ်လာတယ်။အဲတော့ PR တွေကအရင်ကြီးလာတယ်။အဲဒီ PR တွေကိုတစ်ဖက်ကလည်းညှော်လင့်တယ်လို့တစ်ဖက်မှာလည်းဒီလိုမျိုးငြင်းချမ်းရေးနဲ့ဒီအပြစ်ခက်ရစေဥတီတဲ့ခါမှာအယက်သားအစိုးရအနေနဲ့မလူးတာမလုံတာပုံစံမျိုးဖြစ်တဲ့အခါမျိုးရှိတတ်တယ်။တစ်ခါတည်းကြလို့ရှိရင်သူတို့ရဲ့ပြောကြားချက်တွေကဟိုနိုင်ငံတကာကိုစစ်တပ်ကိုစားကာကွယ်ပေးတယ်လို့ပုံစံမျိုးပြောက်တဲ့ခါမျိုးကြောင့်ပုံမူပြီးတော့ကျွန်တော်တို့ပြန်ပြပြောဆိုမှုတွေအရေးယူမှုအတန်တွေပုံပုံပြီးမြင့်မားလာတယ်လို့ပထမတစ်ချက်အနေနဲ့ပြောချင်ပါတယ်
။ဟုတ်ကဲ့ခင်ဗျာဒီနေရာမှာခုနကကော်မျိုးမင်းပြောသွားတဲ့အထက်မှာလက်ရှိသူတို့ရဲ့လုတ်ပိုင်ခွင့်အခြေအနေပဲပါပါတယ်။ဒါပေမဲ့တစ်ဖက်မှာဒေါ်ဆန်းစုကြည်ကိုနိုင်ကတစ်ချိန်လုံးကမြန်မာနိုင်ငံမှာလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့တိုင်းဒေသဒေသနဲ့ပတ်သက်ပြီးတော့သူကိုယ်တိုင်ထုတ်ဖော်ပြောဆိုခဲ့တာတွေရှိပါတယ်။ဒါပေမဲ့အခုချိန်မှာဆိုရင်တော်များဝေဖန်တာကသူစိတ်စိတ်နေနေတဲ့သဘောပေါ့နော်။နောက်တစ်ဖက်မှာလူခွင့်ကိုယ်စားလှယ်နဲ့ပူးပေါင်းဆောင်ရွက်မှုရှင်းပြောရရင်ဦးသိန်းစိန်လက်ထက်တုန်းကမှပေးဝင်နေပူးပေါင်းဆောင်ရွက်တာတွေရှိရတယ်။ဒါပေမဲ့ NLD အစိုးရလက်ထက်မှာလုံးဝပေးမှုမပါဘူး။ပူးပေါင်းဆောင်မှုမရှိပါဘူး။အဲ့တော့ဒီအချိန်တွေက NLD အစိုးရရဲ့လူခွင့်ပေါ်အမြင်သူတို့ရဲ့ထားတဲ့သဘောထားတွေထင်ရှားနေပါလား။ဘယ်လိုမြင်ပါလဲခင်ဗျ NLD အစိုးရရဲ့ယက်တီချက်ပါ
ဟုတ်ကဲ့နိုင်ငံတကာနဲ့ပူးပေါင်းမှုအပိုင်းမှာတော့အရင်ကတည်းကကျွန်တော်တို့ပုံမဆိုးွားသွားတယ်လို့ပြောချင်ပါတယ်အရင်တော့ကတော့ကျွန်တော်တို့လူခွေဟိုချိုးဖောက်တယ်ဒါပေမဲ့နိုင်ငံတကာနဲ့ပ ပူပေါင်းမှုကရှိနေဦးမယ်ကျွန်တော်လူခွေစုံစမ်းစစ်ဆေးအရာရှိတွေကိုခွင့်ပြုတာတွေနောက်တော့ပြီးတော့စုံစမ်းမှုအတွက်ဒါတွေကိုဟိုခွင့်ပြုတဲ့ပုံစံမျိုးရှိခဲ့ပြီးမယ်အခုဆိုလို့ရှိရင်ဘာဖြစ်လာလဲဆိုတော့စုံစမ်းစစ်ဆေးမှုလုပ်ဆောင်မဲ့အထူးစုံစမ်းစစ်ဆေးအရာရှိတွေမှဗီဇာမပေးဘူးနောက်တစ်ခါမှနိုင်ငံတကာကဒါမျိုးပူပေါင်းဆောင်ရွက်မှုမရှိတဲ့အတွက်ကြောင့်မလို့ဆက်စစ်အချက်လက်စုဆောင်းမှုကိစ္စတွေဖြစ်လာတယ်ဆုံးသန်းစစ်ဆေးရရှိတခုနဲ့မရတော့ဘဲနဲ့ flexibility mission ဆိုပြီးတော့အသိအဖွဲ့နဲ့စုဆောင်းတဲ့အရာမျိုးဖြစ်လာတယ်။ဒါကိုလည်းအပြည့်မပြည့်ဘူး။ဒါကိုဘလို့မှလက်မခံဘူးဆိုတော့ကြောချချက်ကတော့ကျွန်တော်ကိုယ်တိုင်လည်းဒါနဲ့ပတ်သက်ပြီးတော့စိတ်မကောင်းဖြစ်မိပါတယ်။ဘာကြောင့်လဲဆိုတော့ပူပေါင်းဆောင်ရွက်မှုလမ်းကြောင်းတွေကိုချထားရတဲ့အတိုင်းပူပေါင်းဆောင်ရွက်မှုမရှိခြင်းကကျက်ွက်ခြင်းတစ်မျိုးဖြစ်တယ်။ကျက်ွက်ခြင်းတစ်ခုကိုကျွန်တော်ကြည့်လိုက်တဲ့အခါမှာကိုယ်တိုင်မချိုးဖောက်ဝင်မဲ့လူခွေချိုးဖောက်မှုဒီကိုကာကွယ်ပေးသလိုနိုင်ငံတကာရာသွေးမှုတွေကိုတစ်ဖက်ကနေကာကွယ်ပေးသလိုဖြစ်လမ်းကြောင်းကိုဥတီရယ်ဆိုတာကိုလည်းတတိကြည့်ဖို့အတွက်အရန်ကိုအရေးကြီးတဲ့အခြေရောက်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ကွန်မြူမင်းလီလိုက်မပါခဏနေပြီးပါအောင်ခင်ဗျာကျွန်တော်နောက်ထပ်ပြန်ဆွေးနွေးမယ်မတ်တင်စာရှင်လက်ယူကိုဖိတ်ခေါ်လိုပါတယ်မတ်တင်စာရှင်လက်ယူကပြောရမယ်ဆိုရင်ဒီကြားထဲမှာပဲဒီလူခွင့်ရေးတက်ကြွလှုပ်ရှားမှုတွေကြောင့်တရားစွဲဆိုခံရတယ်လည်းရှိနေပါတယ်ကျွန်တော်သိရတော့အဲ့တော့မတ်တင်စာရှင်လက်ယူကျွန်တော်အရင်ဆုံးမေးချင်တာကအခုလက်ရှိမြန်မာနိုင်ငံမှာခေါင်းဆောင်နေတဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဒေါက်ဆန်းစုကြည်ကိုတချိန်တုန်းကလူခွင့်ရေးနဲ့ပတ်သက်လို့နိုင်ငံတကာကနေပြီးတော့ဒီ icon တယောက်အနေနဲ့မော်ဆန်ထားစရာတယောက်အနေနဲ့တော့တတ်မှတ်ခဲ့ကြပါတယ်အဲ့တော့အရှင်ဆုံးမတ်တင်စာရှင်လက်ကြီးအမြင်ကိုသိချင်တာကဒေါက်ဆန်းစုကြည်နဲ့ပတ်သက်ပြီးတော့မတ်တင်စာရှင်လက်ကြီးအနေနဲ့ဘလူးမျောလင်းခဲ့တယ်ဘလူးသဘောထားခဲ့တယ်ဒါပေမဲ့ဒီနေ့အချိန်ကာလမှာကြုံနေရတဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့သူတို့ရဲ့အမြင်နဲ့ပတ်သက်လို့မတ်တင်စာရှင်လက်ကြီးဘလူးများသုံးသပ်ပြပါလဲ
ဟုတ်ကဲ့ပါကျတော့ဒီဒေါက်ဆာစုကြည်ဦးဆောင်တဲ့ NLD ပါတီဒီလက်ရှိအာဏာမရခင်အချိန်ကာလမှာကလေးကပေါ့နော်ကျတော့နိုင်ငံရဲ့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့အခက်အခဲအကျန့်တက်ပြီးနောက်တစ်ခုကလက်ရှိဒီစစ်တပ်ကချုပ်ကန်ထားတဲ့ဒီအာဏာတွေနောက် institution တွေပါဝါတွေရှိနေတဲ့ခါကျတော့ဒီပေါ်မှာအခြေခံပြီးတော့တက်လာတဲ့အစိုးရကြီးတို့မဆိုပေါ့နော်အတူမဆိုခက်ခဲတွေကြုံလာရမယ်ဆိုတာကျမတို့အရက်ဖက်ဖွဲ့စည်းတွေရောနိုင်ငံရေးနားလည်တဲ့လူတွေရောလူငယ်တွေကျမတို့တက်ကြွလို့ရှာတဲ့လူငယ်တွေကနားလည်ပြီးသားဖြစ်ပါတယ်။ဒါတော့လူခွေရေးဆိုင်ရာအခက်အခဲတွေဖြစ်လာနိုင်တယ်။လူခွေရေးဆိုင်ရာမှာလက်မျိုးထိုးခံရနိုင်ခြေအများကြီးရှိလာနိုင်တယ်ဆိုတာလည်းကျမတို့ဒါမျှော်လင့်ပြီးသားပေါ့နော်။ဒါတွေကဟို NLD ပါတီကိုယ်တိုင်မျှော်လင့်ပြီးသားဖြစ်ပါလိမ့်မယ်။အာဒါပေမဲ့ကျမတို့ဒီဈားတဲ့ကကွာဒီ NLD ပါတီကအနိုင်ရသွားပြီးကာလမှာဒေါက်ဆန်းစုကြည်အပေါ်မှာကျမတို့စိတ်ပြေရတာတွေ NLD ပါတီရဲ့တောင်းရွက်ချက်တွေအပေါ်မှာကျမတို့အားမလို့အားမရဖြစ်ရတယ်ဒါတွေအားလုံးကဘာပေါ်မှာမူတည်တယ်လဲဆိုတော့ဒီပြက်ကွက်မှုတွေရဲ့နောက်တစ်ခုကပြောခဲ့တဲ့စကားတွေပေါ်မှာသတိမတည်မှုကြီးပေါ့နော်နောက်အရှိဒီပုံစံအစုံပြောင်းလဲလာတဲ့ဟိုဆက်သွဲဆက်ဆံတဲ့ပုံစံတွေစသဖြင့်ဒီအရက်ဖက်ဖွဲ့စည်းတွေပေါ်မှာတောင်းပန်သတင်းမီဒီယာတွေပေါ်မှာနောက်မတူတဲ့အတန်အထွေးအမြင်မတူတဲ့နိုင်ငံရေးသမားတွေပေါ်မှာဆက်ဆံတဲ့ပုံစံတွေနောက်တရားစွဲဆိုထောက်ချမှုတွေဒါတွေကစတိုက်မြင်လာရတဲ့ပုံမှာကျွန်တော်တို့ကတကယ်ကိုစိတ်ပြန်မိပါတယ်အရင်ဆုံးပြောရမယ်ဆိုတော့2015ဒီရွေးကောက်ပွဲမတိုင်ခင်မှာကလေးကဒီလူခွင့်ရေးဆိုင်ရာကျွန်တော်စိုးရိမ်မှုဖြစ်လာတယ်လို့ပြောရပါမယ်ဒါလဲဆိုတော့ကျွန်တော်တို့ဒီရွေးကောက်ပွဲစမယ်ဆိုတဲ့အချိန်မှာကျမတို့ဒီပါတီထဲမှာဒီမွတ်စလင်ကန်ဒီဒိတ်လို့ပြောတယ်မွတ်စလင်ဘာသာဝင်ဖြစ်သောဒီအဖွဲ့ပါတီအဖွဲ့ဝင်တွေကိုပါဝင်ခွင့်မပေးခဲ့ဘူးပေါ့နော်ဒီမှာကလေးကလူခွင့်ရေးချုပ်ဖောက်မှုစခဲ့တယ်လို့ပြောလို့ရပါတယ်ဒါပေမဲ့ကျမတို့ပြည်သူတွေအားလုံးဟာဒီအချက်ကိုမျက်ကွယ်ပြုခဲ့ကြပြီးတော့ဒီပါတီအောင်နိုင်ရေးကျမတို့ဒီမိုကရေစီတော်လှန်ရေးအောင်မြင်ဖို့ဆိုရက်အမြင်နဲ့ကျမတို့အားလုံးဟာဒါပုံဩခဲ့ကြပါတယ်ဒါပေမဲ့လည်းအဓိကကျမတို့ညှော်လင့်ချက်ကကယ်၍ဒါအာဏာရလာခဲ့တဲ့တုံတရားပြောင်းလဲမှုနဲ့တိုးတက်မှုရှိလာမလားဆိုတဲ့ပုံမှာအခြေခံခဲ့ကြပြီးတကယ်တကယ်မှာအဲ့ဒီအချိန်ကစပြီးတော့ပြက်ကွက်ခဲ့တာအခုချိန်ကြီးကိုပဲဒါနိုင်ငံတကာမှာပါအရှက်တကွက်ဖြစ်ရတဲ့အချိန်ကြီးဖြစ်လာရဲ့လို့ပြောလို့ရတာပေါ့နော်ဟုတ
်ဟုတ်ကဲ့လက်ရှိဒီတက်ကြွလှုပ်ရှားမှုတွေနဲ့ပတ်သက်လို့ကင်တွယ်မှုလူခွေးနဲ့ပတ်သက်လို့အစိုးရရဲ့ကင်တွယ်မှုနဲ့ပတ်သက်လို့ဒါမတ်တင်စာရှင်းလည်ပြီးပါများမှတ်ချက်ပေးလို့ပါလေ
ကျောင်းနိုင်ငံမှာဒီနိုင်ငံအကျဉ်းသားတွေအများစွာရှိခဲ့ပြီးပါတယ်။ဒါပေမဲ့ဒီဥသိမ်းစိန်အစိုးရလက်ထံတော်ပိုင်းမှာတော့နိုင်ငံအကျဉ်းသားရှော့ချတဲ့ပုံစံမျိုးတွေအများကြီးကျွန်တော်တို့တွေ့လာရပြီးတော့ဒီ NLD အစိုးရလက်ထံမှာတော့နိုင်ငံအကျဉ်းသားအရေးအတွက်ပေါ့နော်။ဒါဆိုရင်အခုဒ ီပြီးခဲ့တဲ့ August ပြီးခဲ့တဲ့ August လမှာလည်းကျွန်တော်အယောက်630ရှိပါတယ်ဒီအယောက်630ထဲမှာကျွန်တော်လက်ရှိဒီထောင်သွင်းအချင်းချခံနေရတာအယောက်90ကျော်နေပြီးတော့ထောင်ထဲကနေပြီးတော့တရားရင်ဆိုင်နေရအယောက်100နီးပါးရှိပါတယ်အထက်မှာကျွန်တော်မိတ်ဆွေတကယ်ချင်းတွေလူငယ်တွေကျောင်းသားတွေပါဝင်ပါတယ်ပုံစံအစုံနဲ့ရှိနေတဲ့အချိန်မှာကျွန်တော်အများစုဒီလက်ရှိအစိုးရကိုယ်တိုင်ကြောနေတာကလည်းဒီဥတရားဥပဒေစိုးမိုးရေးဆိုတဲ့ကိစ္စရဲ့ကိုအဓိကပြောရဲပေါ့နော်။မတရားဥပဒေစိုးမိုးရေးလို့ပြောတဲ့အခါမှာလည်းရှိနေတဲ့တရားဥပဒေစိုးမိုးရေးကိုပဲအဓိကပေါင်းပေးပြီးပြောဆိုနေတာကအနေနဲ့ဖြစ်စီရပေါ့။ဒါဆိုကျွန်တော်တို့နိုင်ငံမှာဥပဒေတွေကမတရားတဲ့ဥပဒေဖြစ်နေအများကြီးပြီးဒီဥပဒေကပြင်ဆင်ဖို့မစိုးစားတဲ့အပြင်ကိုကျွန်တော်ညီစုစီဥပဒေဆိုရင်ဒီဆန္ဒပြတဲ့လူတွေကိုထောင်ပို့ပြီးထောင်ခံပုံမချမှတ်ဖို့တပြင်ဆင်လာတာမျိုးတွေနောက်ဆန္ဒပြဖို့အတွက်အချက်လက်တွေပို့ပြီးစုဆောင်းဖို့အတွက်ဥပဒေပြင်ဆင်ဖို့ထူးခြားတာမျိုးတွေဒါတွေကိုဒီလိုအရေးအယံမျိုးတွေကျွန်တော်မြင်လာရတဲ့အခါမှာတကယ်ဒီလူခွင့်ပေါ်မှာအခြေခံအကြဆုံးသောကျွန်တော်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာစီတန်းလက်လေခွင့်လွတ်လပ်စွာတင်းတင်းဖွဲ့စည်းမှုတွေကနောက်ပိုင်းမှာပုံမှန်ချင်းကျလာတော့ကျွန်တော်တို့ဆက်လက်တည်ကြရရဆက်လက်ကျွန်တော်တို့ထုတ်ပြန်တဲ့စစ်တမ်းတွေအရာဟောပို့ပြီးတော့မြင်တာလာတယ်ပေါ့နော်ဒါကျွန်တော်တို့အားလုံးအတွက်ကြိုးရတဲ့ငန်းချောင်းဖြစ်ပါတယ်လို့ဟုတ
်ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာကလက်ရှိမြန်မာနိုင်ငံကြီးကအကဲဆက်ပါတယ်နောက်တစ်ခုကဒီမိုကရေစီအသွင်ကူးပြောင်းရေးလည်းတွားနေတဲ့ချိန်ကာလဖြစ်တော့အစိုးရကိုရင်ကတကယ်ပြောတာမဟုတ်ပြီပဲအစိုးရလူလားသူတွေနောက်တစ်ခုအတိုက်ခံဖို့ပါဘူးလက်ရှိအာဏာရပါတီအတွင်းကအတိုင်းဝိုင်းကြီးပြောနေတာကတော့လက်ရှိတက်ကြွလှုပ်ရှားသူတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ပေါ့နော်ဒီလိုတိမ်မွေ့မှုနဲ့တွားနေရတဲ့အကဲဆက်နေတဲ့အခြေအနေမျိုးမှာလူငယ်တွေအနေနဲ့ဒီအခြေအနေကိုနားလည်ဖို့လူတွေစိတ်ရှိဖို့လူတွေဆိုတဲ့အမြင်ပြောဆိုဝေဖန်တာတွေရှိပါတယ်ဒီပုံမှန်မတ်တင်စာရှင်းလိုက်ဘယ်လိုမြင်ပါလဲ
တော့1988ခုနှစ်မှာကျမတို့ဒါတော်လင်းကြီးလုပ်တဲ့အချိန်မှာကျမတို့ဒါအုံလူလူရဲ့ပါဝင်မှုနဲ့အားလုံးပူးပေါင်းပြီးတော့ပြောဆိုကြတဲ့အခါမှာလူခွင့်ရေးချက်ချင်းပြီးဒီမိုကရေစီချက်ချင်းပြီးလို့ကျမတို့ဩခဲ့ကြတာဖြစ်ပါတယ်။အခုနောက်ထပ် 2030 ကျော်တဲ့အချိန်ကြာမှလူခွင့်ရဒါမရနိုင်သေးဘူးလက်ရှိအချိန်ဒီမှာဒါတိမ်ပိမ်မှုမှုနဲ့ကျမတို့ reconciliation လုပ်နေရပါတယ်။ရင်ကြားစီနေရတယ်နောက်ဆုတ်ပေးတာဆိုတာမျိုးကျမတို့ပြောလို့လုံးဝမရပါဘူး။ကျမတို့2030ကျော်ခဲ့ပါပြီ။တော့အခုချိန်မှာလည်းကျမတို့လူခွင့်ချစ်ချင်းပြပါပဲ။တခြားသားမှရောလို့မရပါဘူး။ဒါကျမတို့အခြေခံမွေးရပါအခွင့်အရေးတွေဖြစ်တဲ့အတွက်ကြောင့်မလို့ဆင်းဆက်မပြတ်တောင်းဆိုရမှာဖြစ်ပါတယ်။နောက်တစ်ခုကကျမတို့လက်ရှိအစိုးရအခက်အခဲကြုံနေရတယ်။ဒီရင်ကြားစီချစ်ချင်းမှာတိမ်ပိမ်မှုမှုနဲ့ဒါဟိုတစ်ဖက်သားကိုလူရဆွဲနေရမယ်ဆိုတဲ့အပိုင်းမျိုးကျွန်တော်အများကြီးနားလည်ပြီးသားဖြစ်ပါတယ်။ဒါပေမဲ့ဒီချိန်ထဲမှာဆင်သွားရင်လမ်းဖြစ်တယ်ဆိုဟုတ်တယ်။တကယ်ကိုဆင်သွားတဲ့အခါမှာလမ်းတကယ်ဖြစ်မဖြစ်ကျွန်တော်စောင့်ကြည့်ရမှာဖြစ်တယ်လို့အဲ့ဆင်သွားနေတဲ့လမ်းတစ်လျှောက်မှာတီတီချစ်စီခဲ့တော့တားငယ်တိရိစ္ဆာန်ကြီးအပင်ကြီးဒီအပင်လေတားငယ်တိရိစ္ဆာန်ကြီးဒါဥပမာပြောပြတာပေါ့နော်။သူတို့တွေရဲ့သူတို့တွေရဲ့အသက်တွေပဲဖြစ်ပါတယ်နော်။သူတို့တွေရဲ့အသက်တွေရဲ့ကျွန်တော် justice လို့ပြောတဲ့တရားမျှတမှုရှာဖွေပေးရမှာကျွန်တော်တချို့လှူရှားတဲ့သူတွေနောက်လူခွင့်ကောက်ခွင့်ဆောက်ရှောက်သူတွေရပ်ဖက်ခွေစီတဲ့အခြေခံတာဝန်ဖြစ်ပါတယ်။တစ်ချိန်မှာလက်ရှိတော်ဆန်းစုကြည်တွားနေတဲ့လမ်းကြောင်းမှန်လဲလို့ပြောနေကြသူတွေဟာတစ်ချိန်မှာမှန်နေသလောက်တက်တည်ပြနိုင်ခဲ့ပြီးရှိနေခြင်းတောင်မှဒီလက်ရှိအခြေအနေမှာကျွန်တော်ဆုံးရှုံးနေတဲ့မှုတွေအတွက်ကိုကျွန်တော်စဉ်းစားမပြတ်အတန်ထွက်ပြီးတော့မျက်နှာမှုတွေကိုကျွန်တော်အတိမတ်ပြုဖို့နဲ့ကြားမျက်တောင်ရှာဖွေဖို့ကစဉ်းစားမပြတ်ပြောနေမှာဖြစ်တယ်။ဒီပိုင်းကိုလည်းနားလည်ပြီးကြဖို့လိုပါတယ်။ကျွန်တော်တရားမျက်တောင်ကိုလူတိုင်းနဲ့ထိုက်တန်ပါရှင့်။
ဟုတ်ကဲ့ပါခင်ဗျာတကောမျိုးမင်းနဲ့မတင်စာရှင်လေးကြီးပြနေရှင်လေးသူတွေလီလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျာတရရှင်တချို့လီလိုင်းပေါ်ရောက်လာလို့ကျွန်တော်တို့အလှည့်ပေးကြပါတယ်အရင်ဆုံးဥတန်းမောင်ဆွေးနွေးမြင်မြန်လို့ရပါတယ်ခင်ဗျာကောမျိုးမင်းရှိပါတယ်မတင်စာရှင်လေးကြီးရှိပါတယ
်ဟုတ်ကောမျိုးမင်းတို့မေးချင်တာလူအခွင့်အရေးဆိုတာကဟိုကျွန်တော်ရခိုင်မှာပြောနေတယ်ဘုံကြီးဝင်းစောဦးကကလားဆိုပြီးတော့ပြောနေတယ်ကလားဆိုတာကျွန်တော်မြန်မာနိုင်ငံမှာပဲလူဟိုနေနေတဲ့စကားဆိုတာကဘာမှကျွန်တော်မကြားဘူးပါဘူးကျွန်တော်လည်းဟလာတင်းဦးလည်းသွားတယ်ယူရီးယားသွားတယ်နိုင်ငံဟိုမလေးလည်းရောက်ပါတယ်အိန္ဒိယလည်းရောက်ပါတယ်အဲ့ဒါကလူခွေချိုးဖောက်တာနဲ့အတူတူပဲလားနော်တိုင်းသားနေပြည်တော်မှာတိုင်းသားတွေကငွေရက်ကလည်းပြောပါတယ်ဗမာဆိုမယုံဘူးဟလာကချင်ရဟလာကျွန်တော်တို့အန်ဒီပြောတာလည်းကြားဘူးပါတယ်ဟာလူခွေဆိုတာကအဲ့လိုဟိုတိုင်းသားနေပြည်တော်မှာတော့မှခုနတော့လို့အစ္စလာဆိုရင်ခိုးဝင်လာလားတို့တို့အဲ့လိုမေးနေတယ်သာသာရိုးရင်းပါနေဆက်ကိုပြောတာမို့ဘင်္ဂလားဒီစစ်ပြည်နေဆက်ကိုပြောတာမို့ဒီရှမ်းပြည်နယ်တို့ဟာလားကင်းပြည်နယ်တို့မှာအဲ့လိုအပြောခံတယ်ဒါလူခွင့်ရဲ့အချိုးဖောက်ခံရတာနဲ့မတူဘူးလားအနေဒီဆိုတာကဟိုဘာပဲပြောပြောဥပဒေတော့လုံးလာပါတယ်ဟိုဒီမဘာသာအဖွဲ့တွေကိုလည်းကျင့်ကြအောင်ဥပဒေနဲ့လည်းလုံးလာတွေးပါတယ်နောက်စစ်တပ်ကလည်းအခုလုံးလာတယ်ဟာလားမရောက်နိုင်လေဘာပဲပြောပြောဘာသာရေးတွေနဲ့လိုက်လေးလာကြတယ်ဟိုပါဝင်ပေးတယ်အဲ့တော့ဒီဘုံကြီးဝင်းတော် ပြောနေတာကလားလို့မခေါ်ပါနဲ့အေတော်မဲ့အစ္စလာမ်လို့ဗာမွတ်စလင်လို့ပြောပြီးတယ်အေတော်မဲ့တော်တယ်မှာနေတဲ့သဘုံတော်မဲ့သူကမွတ်စလင်လို့ပြောတယ်အဲ့ဒါလူခွင့်ချိုးခေါက်တာလားမချိုးခေါက်ခံလားအဲ့ဒါတစ်ချက်လောက
်ဟုတ်ကဲ့ဟုတ်ကဲ့ကုသမအောင်ကျွန်တော်သူ့မြည်ပေးပါမယ်နောက်ထပ်သရော့ရှစ်တူပြန်ပြီးလှည့်ထပ်ပေးခြင်းပါလေကိုဖြူလေးတို့တတုတ်ဆွေးနွေးမြင်ပြလို့ရပါလေခင်ဗျာကိုဖြူလေးကြားပါလား
ဟုတ်ကဲ့ကျွန်တော်ပြောချင်တာပြန်ဟုတ်ကဲ့ကြားတယ
်ဟုတ်ကဲ့ပြောပါပြောပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်လက်ရှိဆိုတော့မေးချင်တာမြန်မာတရားသွင်းငါမျိုးလေးကိုနည်းနည်းပြောပြလူကြီးရောလူလက်ကံကိုလေလာအဲ့ဒါကိုကျွန်တော်သိချင်တာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကိုအောင်မျိုးမင်းလှည့်ပြီးပါကျေးဇူးပါပဲခင်ဗျာကျွန်တော်အကောင်မျိုးမင်းကိုပြန်မေးချင်ပါတယ်အရင်ဆုံးဦးတန်းမောင်ပြောသွားတဲ့ကိစ္စကတော့ဒီရခိုင်မှာဖြစ်တဲ့ကိစ္စနဲ့ပတ်သက်လို့အခြေခံပြီးပြောပါတယ်အဓိကတော့ဘာသာရေးရလွတ်လပ်ခွင့်အခုပြောမယ်ဆိုရင်လည်းနိုင်ငံတကာမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့ရှိရင်မြန်မာနိုင်ငံတော်တော်လေးဝေဖန်ခံနေရတာရှိပါတယ်ခင်ဗျာအဲ့တော့ဒီအခြေအနေနဲ့ပတ်သက်လို့အကောင်မျိုးမင်းအရင်ဆုံးပြောစီချင်ပါတယ်နောက်တစ်ခုကကိုဖြူလေးပြောသွားတဲ့အချက်မှာ135မျိုးလူမျိုး135မျိုးဟာဒီတဲမှာဒီထားကြပုံကံတာတွေရှိတယ်ဒါလူခွင့်ရေးလားဆိုတော့ဒါဒီချင်းလေးလင်းနဲ့ခြုံပြီးတော့ကွန်မြူမင်းဖြူပြေးစေချင်ပါလေ
ဟုတ်ကဲ့ပထမအဦးဆုံးကျွန်တော်အနေနဲ့ယုံကြည်တာကတော့လူတိုင်းကလွတ်လပ်စွာယုံကြည်တွေးခေါ်ခွင့်ရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့ယုံကြည်ကိုယ်ခေါ်ခွင့်ရှိတယ်လို့မယုံကြည်ခွင့်မကိုယ်ခေါ်ခွင့်လည်းရှိပါတယ်ဒါကတကယ့်ကိုအခြေခံကြတယ်ရပါလူတယောက်ရဲ့ယုံကြည်ကိုယ်ခေါ်မှုပေါ်အခြေခံပြီးတော့ခွဲကြတာတွေမုန်းကြည့်တာတွေအကြမ်းဖက်တာကဘလို့မှမလုပ်တင်သောအရာဖြစ်ပါတယ်ဒါကကျွန်တော်တို့ပြောချင်သောအခြေခံကြသောလူခွေတရားဖြစ်တယ်ခုနကအမိခေါ်ဝေါ်မှုအပိုင်းမှာခုနကပြောထားတဲ့အချိန်မှာအဲ့ဒီခေါ်ဝေါ်မှုကတော့ကျွန်တော်ပြောချင်တဲ့တစ်ခုကဒီခေါ်ဝေါ်တဲ့ခါမှာအဲ့ဒီလူတရားရဲ့ဂုံသိက္ခာနဲ့စိတ်တက်ကိုဘလောက်ထိညှင်းနာစေလဲဆိုတဲ့ပုံမှာအများကြီးမူတည်ပါတယ်တစ်ခါတလေကျွန်တော်တို့ကနာမည်ခေါ်လိုက်တဲ့ခါမှာကိုကမရည်ရွယ်ပေမဲ့အဲ့ဒီနာမည်ခေါ်တဲ့အသုံးနှုန်းအောက်မှာချိုးနေတာတွေမုန်းတီးတာတွေအချင်းသေးတာတွေပါတဲ့ခါမှာခံရသူတွေဒါကဘလို့မှသူ့ရဲ့ဂုံသိက္ခာကိုကျွန်တော်တို့မြင့်တက်စရာမရှိဘဲနဲ့နေကြစရာဖြစ်လာပါတယ်နောက်တစ်ခါဒီလိုမျိုးခေါ်ခံထိတဲ့လူရဲ့ယူရချက်ကိုယ်တိုင်ကလည်းမုန်းတီးမှုတွေပါလာတဲ့ချိန်မှာဒါကလူချင်းချင်းမှာနာမည်ပေါ်မှာအခြေခံပြီးတော့ခွဲခြားမှုတွေဖြစ်လာတယ်ဒီတက်ပုံပုံပြီးတော့အကြမ်းဖက်မှုတွေဥတည်နိုင်တဲ့အတွက်လူတယောက်မချိတ်တဲ့နာမည်ကိုမခေါ်ဝေါ်ခြင်းကကျွန်တော်တို့အမှန်တော့ရှောင်ကျဉ်သင့်သောလူရဲ့တီလာလည်းဖြစ်တယ်၊ချင်းဝင်လည်းဖြစ်တယ်။လူခွေရကြည့်မယ်ဆိုဂုံသိက္ခာကိုထိခိုက်နိုင်တဲ့အတွက်ဒါကိုလည်းကျွန်တော်ဘလို့မှလက်မခံသင့်ဘူးလို့ပြောချင်ပါတယ်ခင်ဗျာ။ဒါပထမအဆုံးဤကုန်တစ်ခုပါ။နောက်ထပ်တစ်ခုကတော့သင်္ခါဒီကနေခုနလိုပြိလိမှုဖြစ်တဲ့အခါမှာတွန်းလန့်ကြတယ်တွန်းလန့်ကြတယ်။ကျွန်တော်ကိုယ်တိုင်လည်းဒီတိုင်းမြန်မာနေဆက်မှာဒီတိုင်းတော့ကဆိုရင်ခရင်မွန်ခရင်နီရှမ်းစတဲ့သင်္ခါဒီကလက်နဲ့ကင်တော်လှန်မှုကျွန်တော်တွေ့ရပါတယ်။အဲ့တွေ့မှုကလက်ကားမဟုတ်ဘူးခင်ဗျာ။ကျွန်တော်တို့ဓာတ်တူညီများမှုမရှိတာဒီကျွန်တော်တို့တိုင်းရင်းသားတွေရဲ့အခွင့်အရေးကိုချိုးဖောက်မှုတွေဖြစ်တဲ့အတွက်ကြောင့်မလို့ဓာတ်တူညီညရေးအတွက်တိုက်ပွဲဝင်တဲ့သဘောမျိုးဖြစ်ပါတယ်။အဲဒါသူတို့ရဲ့ကိုယ်ပိုင်အုပ်ချုပ်ရေးနဲ့ကိုယ်ပိုင်ဆုံးဖြတ်ပိုင်ခွင့်ဓာတ်တူညီများခွင့်တွေတိုက်ပွဲဝင်တဲ့အရာကကျွန်တော်တို့လူခွင့်ရလှုပ်ရှားမှုတစ်ခုဖြစ်ပါတယ်။ဒါပေမဲ့လက်နဲ့ကင်ခြင်းမကင်ခြင်းကတော့နောက်ထပ်ဆွေးနွေးစရာဖြစ်ပါတယ်။အဲဒါပြိနှိပ်မှုရှိတာဖြင့်လူတွေကတန်းတူညီမမှုကိုတောင်းတလာတယ်အဲ့ဒီအတွက်တိုက်ပွဲဝင်လာတယ်မိမျိုးစုံနဲ့တိုက်ပွဲဝင်နေတဲ့နေရာမှာလက်နဲ့ကိုင်တိုက်ပွဲဝင်နေရတော့နှလုံးရည်နဲ့တိုက်ပွဲဝင်တာကိုရှိပါတယ်အဲ့တော့ဒီလိုမျိုးစန့်ကျင်ပုံကံမှုတွေကိုကျွန်တော်တို့မဖြစ်စေချင်ဘူးဆိုရင်တန်းတူလေးစားသောတန်းတူညီမျှသောဆက်ဆံသောနိုင်ငံရေးစနစ်ဒါမှမဟုတ်ရှင်ကျွန်တော်တို့ဒီအုပ်ချုပ်ရေးစနစ်ပုံစံရှိဖို့အထူးအရေးကြီးပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်မတ်တဇာရှင်းလက်ယူလေသူတို့မိကုန်းနေနဲ့ပတ်သက်လို့ဖြစ်စေချင်ပါတယ်ခုနကဦးတမောင်ပြောသွားတဲ့အထက်မှာသကလုံးရခွဲခြားဆက်ဆံလို့ခံစားရတဲ့ကိစ္စတွေပါအဲ့တော့ပြောရမယ်ဆိုရင်မြန်မာနိုင်ငံဟာလူမှုကွန်ရက်ဒီမှာအမုန်းစကားတွေပြန့်နှံ့မှုတော်တော်ပြင်းထန်ထန်ဖြစ်တယ်ဆိုပြီးကမ္ဘာကလည်းသတ်မှတ်တာတော့ခံရပါတယ်ခင်ဗျာအဲ့တော့မြန်မာနိုင်ငံရဲ့လက်ရှိတာမန်လူတွေကြားတဲ့လူငယ်တွေကြားတဲ့လူခွင့်နဲ့ပတ်သက်လို့နားလေခံစားမှုခုနခွဲခြားဆက်ဆံမှုအမုန်းတရားဖြန့်ချိမှုဒါနေနဲ့ပတ်သက်လို့မတ်တဇာရှင်းလက်ယူဘာများပြောလို့ပါလဲ
ကျွန်တော်နိုင်ငံမှာတော့မုန်းစကားဆိုတဲ့စကားလုံးပေါ့နော်ဒီစကားလုံးတော့ကျွန်တော်တို့ကအသက်ဆန်းလက်ရှိအခြေအနေကြီးကိုဖြစ်နေရဲ့ hate speech လို့ပြောပေမယ့်တကယ်တကယ်မြန်မာပြည်မှာဒီပေါ်မှာအထူးတလဲလိလာမှုလိုက်စားမှုဒါတွေကလည်းအရင်အားနေနေပါတယ်အသက်တွေဒါတွေကကျွန်တော်တို့ဒီလိုမျိုးလေလိုင်းပေါ်ကနေပို့ပြီးတော့အသိပညာဖြန့်ဝေလို့ရမယ့်အခြေအနေပေါ့နော်အဓိကအားဖြင့်ကတော့ဒီတပါးသူရဲ့အစုဖွဲ့ပေါ့နော်အစုဖွဲ့ဆိုတော့ကျွန်တော်တို့ဒါ ကျွန်တော်တို့ဒီလူခွေမှာဆို protected characteristic လို့ပြောလို့ရတာပေါ့နော်ကျွန်တော်တို့အထူးကိုကာကွယ်ပေးထားရမယ့်အုပ်စုတွေဆိုတာရှိပါတယ်အထက်မှာဆိုရင်ကျွန်တော်တို့တိုင်းရင်းသားတွေပါမယ်နောက်အဲဒီဂျင်းစိတ်ခံယူမှုကွဲပြားတဲ့သူတွေပါမယ်နောက်ဘာသာရေးယူဆရပေါ့နော်မတူညီတဲ့ဘာသာရေးယူဆရရှိနေတဲ့လူတွေပါမယ်ဒီလိုမျိုးအဲဒီ characteristic တွေရှိနေတဲ့အုပ်စုတွေပေါ်မှာအဲကျွန်တော်တို့ဒါဖေရှားဖေရှားတာမျိုးဒါမှမဟုတ်သူတို့ပေါ်မှာ cancer ဖွဲ့ချလိုတဲ့သဘောသဘာဝအနေနဲ့အခြေခံထားပြီးတော့ပြောဆိုဆင်းရဲဟာရီတော်နိုင်ငံမှာပျော်ပျော်ပြက်အနေနဲ့ဖြစ်စီပေါ့နော်ပြောင်းနောက်ပြီးဖြစ်စီအများဆုံးကျမတို့အိမ်တွင်းမှာတော့မှကိုမကြိုက်တဲ့သူတယောက်ဆိုကလားလေးဆက်ပြင်ခေါ်လိုက်တာမျိုးပေါ့နော်ဒါဒီတစ်ထပ်သူရဲ့ခံစားသွားရမယ်ခံစားချက်ဒါတွေထက်သွင်းစဉ်းစားမှုအရင်အားနေပါတယ်ကျမတို့ဒါပညာရေးကနေစပြီးတော့ဖြစ်စီအိမ်တွင်းကနေဖြစ်စီကျမတို့သတိထားရမယ်ဆင်ခြင်ရမယ်အသုံးအနှုန်းမျိုးတွေပေါ့နော်ကလားလေးတွေမဟုတ်ပါဘူးကျမတို့သူများတွေမကြိုက်တဲ့အမှဝတ်တုတ်ကြီးတို့တရုတ်တို့ဆက်ပြင်ဒီလိုအသုံးအနှုန်းတွေဟာလေတဘာသူမကြိုက်ဘူးဆိုရင်မကြိုက်ဘူးလို့ထုတ်ပေါ်ပြောဆိုလာခဲ့တယ်ကျမတို့ဒါရက်တန်ရမယ်တောင်းရင်ရှိပါတယ်ဒါကျမတို့ရဲ့အခြေခံကျင့်ဝတ်ဖြစ်ပါတယ်နောက်ထပ်ကျမတို့ဒီတိုင်းဒေသမျိုးနယ်ဆိုရမှာမြန်မာပြည်မှာဆိုရင်ဒါဒီမွတ်စလင်အစ္စလမ်ပေါ့နော်အစ္စလမ်မျိုးပေါ်မှာကျမတို့ဒီခွဲထားဆက်ဆံမှုဟာဆိုရင်တကယ်နဲ့ဆိုင်ဆိုင်ကြီးကိုရှင့်နေရမြင်ရတဲ့အနည်းဆုံးကျမရှေ့ကပြောခဲ့သလိုပါတီအနိုင်ရပါတီကိုယ်တိုင်ကပါတီဝင်တွေရောမှဝင်ရောက်ရှင်ပြခွင့်မပေးတဲ့အခြေအနေကကျမတို့တကယ်ကိုစိုးရင်ဖွေရပါဒါသူတို့ရဲ့ယုံကြည်မှုပေါ်မှာအခြေခံပြီးခွဲခြားဆက်ဆံမှုကိုအနိုင်ရပါတီကိုယ်တိုင်ကလှုပ်ဆောင်နေရဖြစ်နေပါတယ်ဒါတိတ်ကိုရှက်ဖို့ကောင်းပါတယ်ကျွန်တော်2020ခုနှစ်ကောက်ပွဲမှာဆိုလဲယုံကြည်မှုပေါ်မှာအခြေခံနဲ့အသားရောင်ပေါ်မှာအခြေခံနဲ့လိန်ပေါ်မှာအခြေခံပြီးတော့ဘယ်သူ့ရောပေးပြန်မယ်ဘယ်သူ့ရောပေးမပြန်ဘယ်သူ့ရောမဲထည့်မယ်ဘယ်သူ့ရောမဲမထည့်ဘူးဆိုတာကြီးကကျွန်တော်နိုင်ငံရဲ့အလားလာလောကကောင်းမွန်တဲ့အလားလာတော့မဟုတ်ဘူးလို့ပြောချင်ပါတယ်ရှင
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်းလီလိုက်စီစဉ်အချိန်ဆက်တော်လို့ပါအဓိကပါဝင်ဆွေးနွေးပေးတဲ့ဥအောင်မျိုးမင်းနဲ့မတ်တင်စာရှင်းလိုက်ကြီးနောက် channel သွားရှင်နေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်းလီလိုက်စီစဉ်ကိုတော့တင်ပါပဲရနာခွင့်ပေးပါခင်ဗျာ